ဆရာနာတိမ်မှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဝန်မျိုးတွေမှာဆက်ပြီးလုပ်နေကြတာမှာဒီနေ့မှာတော့တပိတ်ဆုံတပုံထားဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်မန္တလေးမုံရွာစတဲ့မျိုးတွေမှာဆန္ဒပြခဲ့ကြပါတယ်မန္တလေးမျိုးကတပ်ပေါင်းစုတပိတ်စစ်ကြောင်းကတော့မနက်ပိုင်းကဖြုတ်ခွဲခံခဲ့ရပြီးခြောက်ယောက်ထဲမှာလည်းဖမ်းဆီးခံခဲ့ရပါတယ်နိုင်ငံတော်ကဆန္ဒပြပွဲတွေန န္ဒပြမှုတွေကိုဒီနေ့စုပေါင်းလှုပ်ဆောင်ခဲ့ကြပါတယ်ရန်ကုန်မြို့တောင်ဝင်းမြို့နယ်ရဲစခန်းအနီးဒီမနက်အစောပိုင်းကလုခဲ့တဲ့ခြိတက်ဆန္ဒပြပွဲမှာအင်အားတရာထပ်မံနေပါဝင်ခဲ့ကြပါတယ်မြမအရေးအာဆီယံရဲ့လှုပ်ဆောင်ချက်တွေဟာစစ်ကောင်စီကိုအထောက်ပံ့ဖြစ်စေတာကြောင့်အာဆီယံကိုစန့်ကျင်တဲ့အနေနဲ့အာဆီယံအလံကိုလည်းမီးရှို့ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြစင်မှာဖန်စီဖြိုခွဲမှုတွေမရှိခဲ့ပေမဲ့လူစုခွဲပြီးချိန်နောက်ပိုင်းမှာဆန္ဒပြခဲ့ကြတဲ့နေရာနီးမှာစစ်ကောင်စီတပ်တွေကရှာဖွေဖန်စီမှုတွေလုပ်ခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူတို့ကပြောပါတယ်
ကျွန်တော်တပိတ်ဆောင်တပုံထားပေါ့နော်တပိတ်စစ်ကြောင်းထွက်ထားပေါ့နော်တို့တောင်မွေတီယာလမ်းလေးကနေပြီးတော့ကျွန်တော်တို့တောင်မွေစခန်း40နာမေကောင်တူရောက်ပေါ့နော်ကျွန်တော်တို့အဲ့ဘယ်လိုလဲကျွန်တော်တီယာလမ်းထိတ်တော့ပေါ့အဲ့နားရှိကိုကျွန်တော်တို့တပိတ်နောင်နောင်ချီတက်လာခဲ့တယ်ချီတက်လာပြီးတော့ကျွန်တော်တို့ဟိုကျွန်တော်နေရာအနေနဲ့ကြောက်မကြီးတော့ကျွန်တော်60 90ပေါ့နော်ရာခိုင်နှုန်းရလောက်ကြီးကျွန်တော်များကျွန်တော်တို့လောက်ပါတဲ့ပုံစံတော့ကြာတော့တို့လုံးဝမထင်တဲ့ပုံစံမျိုးပြီးတော့ကျွန်တော်တို့စခန်းနဲ့အမီတုံးထိသွားပြီးတော့ဒီတရိတ်ကြောင်းတက်လာတော့တို့လည်းတကယ်အံ့ဩဝါးလေးမျိုးရဟိုကျွန်တော်တို့လုပ်ခဲ့ခြင်းအားလည်းကြောင့်တို့မထင်မှတ်တဲ့အာယုံတွေပေါ့နော်နည်းဟိုနေရာအာယုံတွေနည်းနည်းနောက်လေးမှာကျွန်တော်လောက်သွားဆိုကျွန်တော်တို့လည်းဘာမှမသိကြဘူးတကယ်တည်းဖြစ်လို့ဖြစ်တော့သူတို့ထွက်လာတယ်ထွက်လာတဲ့အချိန်မှာကျွန်တော်တို့လူစုခွဲလိုက်တယ်ဗျလူစုခွဲပြီးတော့ကျွန်တော်တို့လူစုခွဲလိုက်တယ်သူတို့မလာကြတော့ဒီလိုပြီးတော့အဲ့ဒီဖမ်းရှိရပါတော့မချားလိုက်တာနဲ့ပြန်ချားလိုက်တာတော့သူကတပိတ်ဖြူပြီးတဲ့အချိန်မှာအဲ့ဒီနားမရှိရလို့ဖတ်ဆဲတဲ့အချိန်မှာနိုင်ငံတော်ပါသွားပြီးကြာအထူးကြောင့်မရဘူ
းမန္တလေးမြို့မှာတော့ဒီနေ့မနက်ပိုင်းကထွက်တဲ့တပ်ပေါင်းစုတပိတ်စစ်ကြောင်းကိုစစ်ကောင်စီတပ်တွေကကားနဲ့ဝင်တိုက်တနက်နဲ့ပြစ်ခတ်ဖမ်းဆီးတာတွင်လုပ်ခဲ့တဲ့အတွက်6ဦးဖမ်းဆီးခံရတယ်လို့ဆန္ဒပြစစ်ကြောင်းမှာပါဝင်သူတူကပြောပါတယ်
မနက်ကထွေတပိတ်တပ်ပေါင်းဆိုတာ6:15ထွက်ဖို့လုပ်ထားတာပေါ့အဲ့ဒီနေရာမှာဟိုအရဲဝတ်တွေနဲ့ဒီနေရာပေါက်ကြမှုဖြစ်ပြီးတော့လာဆွဲတာပေါ့ဟုတ်ပြစ်ခတ်မှုတွေရှိတယ်ကားရင်နဲ့ဝင်တိုက်တယ်အရဲဝတ်တွေနဲ့ပေါ့အဲပြီးတော့လိုက်ဆွဲတယ်ပေါ့တချို့ဆိုတချို့တိုက်ဆွဲသွားတယ်ဟုတ်အဲပြီးတော့ဆိုင်ကယ်ကိုလည်းကားရင်နဲ့ပြစ်တိုက်တယ်ပေါ့ဟုတ်ဟုတ်ရှောက်ရောက်ပါသွားတယ်ရှင်။ဆရာတယောက်ရဲ့ဒီလူငယ်ပိုင်း9ယောက်ရဲ့ပေါ့
။ခုလိုမန္တလေးမြို့မှာတပ်ပေါင်းစုတပိတ်စစ်ကြောင်းမနက်ပိုင်းမှာပြစ်ခတ်ဖြိုခွင်းဖမ်းဆီးခံရပေမဲ့နေ့လယ်ပိုင်းမှာလည်းပုံမှန်တိုင်းဆန္ဒပြစစ်ကြောင်းတွေထွက်ခဲ့ကြပါဗျ။စကိုင်းတိုင်းမုံရမြို့မှာလည်းဒီကနေ့မှာတပိတ်စုံတပုံထခေါင်းစည်းစာရက်နဲ့ခြိတက်ဆန္ဒပြခဲ့ကြပါဗျ။အာနာရှင်စစ်ကောင်းဆောင်ကိုနီလန်းမျိုးစုံနဲ့တိုက်ထုတ်မှသာရနိုင်မယ်လို့သတင်းစကားပါစင်တဲ့အတွက်ဒီလိုခေါင်းစဉ်ကိုရွေးရတာဖြစ်တယ်လို့မုံရဆန္ဒပြပွဲမှာပါဝင်သူတဦးက VOA ကိုရှင်းပြပါဗျ။
မုံရွာမှာတော့ကျွန်တော်ဒီမနက်ပိုင်းမှာတော့ကျွန်တော်ဒီမုံရွာရဲ့အတိအကျလက်မှတ်ကြီးဖြစ်တဲ့ပုံကြုံလက်မှတ်ပေါ့နော်ကျွန်တော်ဒီအင်အားကြာချီပြီးတော့ကျွန်တော်ဒီရန်ကုန်တို့မန္တလေးတို့ရဲ့အကောင်းဆုံးတိုင်းပဲပေါ့နော်တပေးဆောင်တပုံထဆိုတဲ့အကောင်းဆုံးတိုင်းပဲကျွန်တော်တို့ဒါအဲ့ကောင်းဆုံးကိုကင်ဆယ်ပြီးတော့ခြိတက်ဆန္ဒပြခဲ့ရပေါ့နော်အဲ့ဒါဘာလဲဆိုကျွန်တော်တို့ဒီနေ့ကကျွန်တော်တို့ဒီတော်လန်ရေးတမိုင်းမှာဆိုထင်ရှားတဲ့ကောင်းဆောင်ပေါ့နော်ဒါခြိခွေဘာရရဲ့မွေးနေ့နဲ့ဖြစ်တဲ့အတွက်ကျွန်တော်တို့ကဒီအကြံပေးစစ်ကောင်စီကိုစန့်ကျင်ဖို့ပေါ့နော်ပြုတ်ကြဖို့တကားတော့ကျွန်တော်တို့ကနီနာပေါင်းစုံသုံးပါပဲကျွန်တော်ပြုတ်ကြမယ်ပေါ့နော်အဲ့အတွက်ကျွန်တော်တို့ကပြည်သူလူထုကိုတက်လက်နဲ့သဘောအနေနဲ့ရောကျွန်တော်ကစပေးဆုံတပုံထဆိုပြီးတော့ဒီညတူညာတူနဲ့ကျွန်တော်ဒီတိုင်းနိုင်ငံလုံးနှံ့မလို့ကျွန်တော်ချိတ်ဆက်ထားတဲ့ညနေခိုင်းမှာကျွန်တော်ဒီအဲ့ခေါင်းစဉ်ကိုကင်ဆယ်ပြီးတော့ဆန္ဒပြခဲ့ရပါ
ဒီကနေ့စပေးဆုံတပုံထခေါင်းစဉ်နဲ့ဒဝဲစလင်းကြီးရင်းမာပင်ကလေးစားတဲ့မျိုးတွေမှာလည်းလမ်းမတွေပေါ်ချိတက်ဆန္ဒပြခဲ့ကြပါတယ်